ပါခင်ဗျာအခုမှမမသားသားစကားများစီစဉ်ပါပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းသတင်းမီဒီယာတွေမှာထုတ်လွှင့်ဖော်ပြခဲ့တဲ့အထက်ကနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တို့ရဲ့ပြောကြားချက်တချို့ကိုသတိထားမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြောပြချင်ပါတယ်အနုပညာရှင်တွေအနေနဲ့အောင်မြင်ကျော်ကြားမှုကိုအသုံးချပြီးတော့ပြည်သူတွေကိုဂျင်းမထဲ့တင်ဘူးလို့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးပါတီဥက္ကဋ္ဌဦးတန်းထေးကပြောလိုက်ပါတယ်စက်တင်ဘာ22ရက်နေ့ကမြန်မာနိုင်ငံလျှောက်ရှင်စီယုံလူမှုရေးလူငွေပေးအပ်ပွဲတစ်ခုမှာဦးတန်းထေးကအခုလိုပြောကြတာဖြစ်ပါတယ်
အဲ့တော့မတိတနေ့ပြောတဲ့စကားတွေဒီနေ့ကြံပါမတိတနေ့လုတ်ခက်လိုက်အဲ့ဒါတေးဥဆောင်မှုတွေဒီနေ့ကြံပါမယ်ဇလန်းဇက်ွက်အရာတေးဥဆောင်အခြင်းကိုမဆိုးလို့တော့လည်းပဲတစ်ခါတရံမှာမိမိတို့ရဲ့ခုနပြောတဲ့ပြည်သူချစ်မှုကြောကြားမှုကိုအကြောင်းပြုပြီးတော့အသုံးချတဲ့ဟာလာပြည်သူကိုဂျင်းထဲရတဲ့အလုပ်မျိုးကတော့တော်တော်လေးသတိထားပြီးတော့ဆောင်ရွက်ကြဖို့လိုလိမ့်မယ်လို့ကျွန်တော်ကဒါလေးတစ်ချက်ဟာလာသတိပေးပြီးတော့တင်ပြချင်ဘာကြောင့်လဲဆိုတော့ကျွန်တော်လေးစားတဲ့ဟောဒီပြည်သက်ကိုတသက်လုံးပြည်သူချစ်တဲ့အမှုပညာရှင်တွေပဲဖြစ်သွားစေခြင်းနဲ့အတွက်ကျွန်တော်စေတနာနဲ့သတိပေးပြင်ပြခြင်းဖြစ်ပါတယ်
။လာမယ့်2020ရွေးကောက်ပွဲဟာအလွန်အရေးကြီးတဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့တမာတမကြမှုဟာအလွန်အရေးပါတဲ့အကြောင်းမျှတတဲ့ဂုဏ်သိက္ခာရှိတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ကော်မရှင်သာဖြစ်တဲ့အကြောင်းတိုင်းရင်းသားစီလုံးညညရေးပါတီဒုတိယဥက္ကဋ္ဌဦးဟန်ရွှေကပြောလိုက်ပါတယ်။စက်တင်ဘာ24ရက်နေ့ကပါတီတည်ထောင်ခြင်း32မြောက်နှစ်ပတ်လည်နေ့ထိမ့်မအခမ်းအနားမတိုင်ခင်ကျင်းပတဲ့တရင်စာရှင်းလင်းပွဲမှာဥဟန်ရွှေကအခုလိုပြောရတာဖြစ်ပါတယ်
။ရေကောက်ဝေးတာပြင်ထားမဲ့သဘောရှိတယ်။နောက်တစ်ခုကကော်မရှင်တိတ်ရေးကြည့်တယ်။ကော်မရှင်တိတ်ရေးကြည့်တယ်။ဒါကလည်းကျွန်တော်တို့ဘက်ကအရင်တော့ပြောခဲ့။ကော်မရှင်ဘက်ကအနာရပါတီအာနာအစိုးရအဲ့ဒီပါတီနဲ့မကဲတဲ့လူတွေပါလာတာရှိတယ်။ဟုတ်လား။ကဲတန်ခေရောဥတည်ရေးဥတည်လေတန်ခေရောပုတ်ကဲရလို့ဖြစ်နေတာ constitution မှာပြောထားတာကဂုံတည်ရှိတဲ့ပုဂ္ဂိုလ်အမိသူရင်းကြော်ကြတဲ့ပုဂ္ဂိုလ်ကိုရောမှာတော်တော်မှာမဟုတ်ဘူးဥပဒေကိုတော့ပြန်ပြည့်တယ်ဟာဆရာချဲလို့ဒီလိုမျိုးဖြစ်နေတယ်ဆိုတော့နိုင်ငံရေးပါတီတွေကကွန်ရှင်ကိုယုံဖို့လိုတယ်ယုံကြည်ဖို့လိုတယ်ယုံကြည်ဖို့လိုတယ်အဲ့တော့ကွန်ရှင်ကမှန်မှန်ကန်ကန်နဲ့ယုံကြည်နဲ့ဖြစ်လို့အားကိုးကြည့်လုပ်မယ်ဆိုရင်သာပဲပြောရောဒီကောက်ကွေးကခရတော်ကုံတိတ်ကရှိတဲ့ဘောဖြစ်နေတရားမှတ်တာမျိုးဖြစ်အဲ့ဒါပဲခြေမြောက
် and everybody အစိုးရအဖွဲ့နဲ့သူ့ကိုယ်သူကိုတန်ဃာရောအရှင်မြတ်တွေထံအံ့နံပါတယ်လို့မန္တလေးတိုင်းဒေသရေးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောကြားလိုက်ပါတယ်စက်တင်ဘာ25ရက်နေ့ကမန္တလေးဘားကရအကြောင်းတိုက်မှာကျင်းပတဲ့2000ရွှေဝါရောင်တန်ဃာရေးခင်းနှစ်ပတ်လည်အခမ်းအနားမှာဒေါက်တာဇော်မြင့်မောင်ကအခုလိုလျှောက်ထားလိုက်တာဖြစ်ပါတယ
်တန်ဃာရီဟာတော့ရုပ်ပုဒ်ကတခုတည်းကိုပဲဆောင်ရွက်ရတယ်။လောကီဆောင်ရွက်ရအောင်ဆိုတာမဟုတ်ပါဘူး။တရားဟောရမှာလည်းပါပါတယ်။လောကီရုပ်ပုဒ်ကမဖြာတော့အရေးကြီးဘူး။ဒီရင်ရင်ကျဲတဲ့မမတ်နဲ့ဆောင်ရမှာဖြစ်ပါလိမ့်မယ်။ရောင်ကြီးတော့နည်းနည်းတော့ပြီးတော့ပါတီကိုလည်းရှင်နာတော့ညတ်တို့ကိုအပ်ပါလိမ့်။အဲကြောင့်လည်းဆိုတော့ဒီလူအရေးမှာပုံလို့ကိုယ်ကသူဆောင်ရွက်ရဖြစ်တဲ့အတွက်ဒီလူပါတီဖြစ်တဲ့ပြီးတော့လည်းဒီကိုကျင်ပြားလို့အပ်ပါလိမ့်မယ်။ပြီးတော့ကိုယ်လည်းအပ်ပါလိမ့်မယ်။သူ့အဖွဲ့ကိုလည်းအပ်ပါတယ်။သောမသ
ာစီသောမသာအစိုးရနဲ့တက်မလို့တသားလေးဖြစ်တဲ့နယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဗဟုလုံမှုဆောင်ကော်မတီဝင်ဦးမြင့်စိုးကပြောကြားလိုက်ပါတယ်စက်တင်ဘာ25ရက်နေ့ကကြောက်တန်းမြို့မှာကျင်းပခဲ့တဲ့လူငယ်နဲ့အနာဂတ်နိုင်ငံတော်ဆွေးနွေးပွဲမှာဒုတိယဗိုလ်ချုပ်ကြီးအငိမ့်စာဖြစ်တဲ့ဦးမြင့်စိုးကအခုလိုပြောလိုက်တာဖြစ်ပါတယ်အဲ့
တော့နိုင်ငံရေးပြဿနာနိုင်ငံရေးစတယ်လို့ပြောတော့လည်းပဲခုနပြောတဲ့တက်တက်သားသားနော်အစိုးရတရားနေနဲ့ဘူဝရတရားနေနဲ့ပြပတ်သားသားနော်မဖြစ်နိုင်ဘူးမလုပ်နိုင်တော့တနည်းအားဖြင့်တော့တက်မတော်နဲ့အစိုးရနဲ့ကပသားနဲ့ဖြစ်ရတာတက်မတော်ကဒါလုပ်မယ်ဆိုရင်အစိုးရကလည်းဒါဖြစ်ရအဲ့တော့ဒီနေ့ဖြစ်နေတဲ့တက်ပနာကပါလို့ဆိုရင်ဥသိမ့်စိန်ကကျွန်တော်တို့တက်မယ်ဒါဥသိမ့်စိန်ကနေပြီးတော့ဒါလုပ်ပါအဲ့ဒီအချိန်မှာတက်ကလည်းဒါပဲလုပ်နော်တက်ကဒါလုပ်ရင်လည်းပြောလို့ရှိရင်အခုဘက်ကအစိုးရလည်းဟုတ်ပြီဒါပဲလုပ်အခုကျတော့ဘာဖြစ်လာလဲဆိုတော့ဟုတ်လားတက်မတော်ကနေပြီးတော့လုပ်ရှင်တဲ့အစိုးရကအစိုးရကခွင့်မပြုပါလို့ရှိတယ်နော်နောက်တစ်ခါဘာပြဿနာတက်လဲဆိုတော့အဲဒီခုနငင်းငန်းဆွေးဆွေးပွဲအခုလိုသတင်းတောက်ပြန်မိတဲ့ကောင်ကအဲ့မှာတောင်းကြည့်တဲ့ပုံကူတယောက်ကဖြစ်တယ်။နောက်သူတို့ကအဲ့တဲ့အစိုးရကဒီဘက်မှမလိုက်ဘူးလေ။နော်တက်မတော်ဘက်လည်းမလိုက်ဘူးလေ။နော်တိုင်းကလည်းလက်ကန်အဖွဲ့စည်းလည်းမလိုက်ဘူး။ကြားနေတယ်
။ကရင်အာဇာနည်နေ့ကိုပိတ်ပင်တဲ့လုပ်ရဟာကရင်တမျိုးသားလုံးကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့ငိမ့်စုစီဥပဒေနဲ့အရေးယူခံထားတဲ့ကရင်မျိုးသမီးစီယုံဥက္ခရဒေါ်နော်အောင်လာပြောကြားလိုက်ပါတယ်။စက်တင်ဘာ24ရက်နေ့ကဖမ်းဆီးရေးယူခံထားရစဉ်တရားရုံးထုတ်ရမှာဒေါ်နော်အောင်လာကသတင်းမီဒီယာတွေကိုအခုလိုပြောလိုက်တာဖြစ်ပါတယ်
ညီညာကြီးဆင်းရဲဝဲတွေလည်းဖြစ်ဖြစ်မျိုးမရှိလောက်ဘာကြောင့်လဲဖိနေမှုတွေများတယ်လို့ရှိတာတကယ်တမ်းကြီးအဲကျမတို့ဒီကင်းအာသာနေပြစ်ပင်တဲ့အတွက်ကင်းဒီမန်းဆော့ကားတာကျမတို့ခါလေးပြောပြီးအခုကျမတို့ပြည်သူတွေဒီလိုမျိုးထပ်ပြီးတော့ဆော့ကားနေပြတ်တယ်အလုပ်ဆော့ကမလုပ်သင့်ပါဘူးကျမပြောချင်တယ်
ကူရောမှတ်မှတ်သားစကားများစီစဉ်အောင်လောက်ပါခင်ဗျာအားလုံးကိုချူကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ